အင်ဒိုနီးရှားနိုင်ငံနောက်ဖက်ကမ်းရိုးတန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲလူပေါင်း430ထက်မနည်းတေဆုံးခဲ့တဲ့အထိဆူနာမီဒီလိုင်းကြီးတွေဖြစ်ခဲ့ရတဲ့အနက်ခရာကာတောင်မိတော်ပောက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာသာပိုင်တွေအဆင့်တိုးမြင့်တက်မှတ်လိုက်ပါတယ်။ဓာတ်ငွေပူတွေမိတော်ပောက်ကွဲမှုကထွက်လာတဲ့အစအနတွေပင်လယ်ပြင်နဲ့ပောက်ကွဲကြရောက်နေပြီးတော့ကြီးမားတဲ့မိခိုးပြာစုတွေလေထဲမှာဆက်လက်လွင့်ပြန့်နေတဲ့အချိန်မှာပဲအင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုတိုးမြင့်လိုက်တာပါ။မီးတောင်လှုပ်ရှားမှုတွေနဲ့ဒီရေလှိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီဒီလိုင်းကြီးတွေထပ်မံရိုက်ခတ်နိုင်တာကြောင့်မီးတောင်ပတ်ဝန်းကျင်ကန့်တက်နေမြေကိုလည်း5ကီလိုမီတာအထိတိုးချဲ့တက်မှတ်လိုက်ပါတယ်။အရက်ဖက်လေကြောင်းအာသာပိုင်တွေကလည်းမီးတောင်ပတ်ကွဲမှုဖြစ်ရာဒေသတဝိုက်ပြန့်တက်မှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်။ဂျာဗာကျွန်းအနောက်ပိုင်းနဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသကိုစနေနေ့ကရိုက်ခတ်ခဲ့တဲ့ဆူနာမီဒီလိုင်းကြီးတွေဟာအနက်ခရကတောင်မီးတောင်ပတ်ကွဲရာကမိတော်ကအစိတ်အပိုင်းတွေပြင်နေတဲ့ကြိုကြရာကဖြစ်ခဲ့ရတာလို့လဲကျွမ်းကျင်သူတွေကယူဆထားကြပါတယ်။ကြိုတင်တတိပေးချက်မရပဲရုတ်တရက်ဆူနာမီဒီလိုင်းတွေဖြစ်ပေါ်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမာထရာကျွန်းတွေကြားကဆွန်တာရေလက်ကြားတစ်လျှောက်နာမည်ကျော်ကမ်းခြေတွေခီးသွားတွေတဲခိုရာဟိုတယ်တွေအပါအဝင်ကမ်းရိုးတန်းဒေသကြီးကတော်တော်များများဟာရေထဲမျောပါကုန်ခဲ့ပါတယ်။ဆူနာမီဒီလိုင်းကြီးတွေကြောင့်လူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီးတော့150လောက်လဲပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်ထဲရှိတဲ့လူတွေအိုးအိမ်နဲ့ဖြစ်ခဲ့ကြရပါတယ်။